ထိုင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဒီကနေ့တနင်္ဂနွေနေ့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့မတွေ့ဆုံမီမှာအမေရိကန်နဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတွေဟာမဟာဗျူဟာမိတ်ဖက်နဲ့မိတ်ဖက်ဆိုင်ရာပူးတွဲကြေညာချက်နဲ့ရောင်းလို့အခွင့်ဆက်ဆိုင်ရာကြမ်းကြမ်းခိုင်နိုင်ရေးနားလည်မှုစာချုပ်တော်တစ်ချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ Our countries share the same goal, free, open, interconnected.
လွတ်လပ်ပွင့်လင်းချိတ်ဆက်ကြွယ်ဝကြံ့ကြံ့ခံနိုင်ပြီးလုံခြုံစိတ်ချရတဲ့ Indo Pacific ဒေသဖြစ်ပေါ်ရေးကိုတူညီတဲ့ပန်းနိုင်အဖြစ်ကျွန်တော်တို့နိုင်ငံလုံးကရှုမြင်ကြပါတယ်။အရင်မျော်မှန်းချက်ကိုရှေ့ရှုပြီးမကြမီနှစ်များအတွင်းကကျွန်တော်တို့ပိုးလို့နီးနီးကပ်ကပ်အလုပ်လုပ်ခဲ့ကြပါတယ်လို့ Blinken ကပြောကြားသွားခဲ့တာပါ။အမေရိကန်နဲ့ထိုင်းတို့ဟာကျန်းမာရေးနဲ့ရာသီဥတုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိုလည်းတိုးချက်ဆောင်ရွက်သွားကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟာဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကွန်နွန်သွားခဲ့တဲ့အတွက်ဝမ်းနည်းစကားပြောကြားဖို့ဂျပန်နိုင်ငံကိုတနင်္လာနေ့မှာသွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်။